မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ် COVID-19 ရောဂါကြောင့်လုပ်ငန်းတွေရပ်နားထားရတဲ့ပုံမှန်ဝင်ငွေမရှိတဲ့အခြေခံလူဒန်းစားတွေအတွက်နိုင်ငံတော်ကရိတ်ခါထောက်ပံ့ပေးမယ့်ကိစ္စနဲ့ပတ်သက်လို့သက်ဆိုင်ရာမျိုးနွယ်နဲ့ဒေသအလိုက်ဘာတွေလှုပ်ဆောင်နေကြသလဲဘလို့အခက်အခဲတွေရှိနေသလဲဆိုတာကိုမေးမြန်းတင်ဆက်ပေးပါမယ်မြန်မာနိုင်ငံမှာ COVID-19 ရောဂါကပ်ရောဂါအသွင်ဖြစ်ပေါ်လာမှုကိုစိုးရိမ်တဲ့အတွက်ကြံကာလရုံပိတ်ရဲ့ April 10ရက်နေ့ကနေ19ရက်နေ့အထိကိုအိမ်ပြင်မထွက်ကြဖို့ညွှန်ကြားထားတာကြောင့်ပုံမှန်ဝင်ငွေမရှိတဲ့အခြေခံလူဒန်းစားတွေအတွက်ထောက်ပံ့ကူညီမှု၅မျိုးကိုလှုပ်ဆောင်ပေးမယ်လို့အစိုးရကကြေညာထားပါတယ်။ဒီလိုကြေညာပြီးနောက်နေ့မှာပဲတနိုင်ငံလုံးမှာရက်ွက်တွေမြို့နယ်တွေအလိုက်အိမ်ထောင်စုစီရင်တွေအဝင်အထွက်စီရင်တွေကောက်ပြီးရှိတဲ့လူဦးရေအလိုက်ထောက်ပံ့ပစ္စည်းတွေပေးနိုင်ဖို့ကိုမြန်မြန်ဆန်ဆန်ဆောင်ရွက်နေကြပါတယ်။ရွှေပြောင်းအလုံသမားတွေနဲ့ကျူးကျော်နေထိုင်သူတွေများတဲ့ရက်ွက်တွေမြို့နယ်တွေမှာပုံမှန်ဝင်ငွေမရှိတဲ့အခြေခံလူဒန်းစားတွေကိုစီရင်ကောက်ယူရမှာအခက်အခဲတွေရှိနေပါတယ်။ထောက်ပံ့ပစ္စည်းပေးတာနဲ့ပတ်သက်ပြီးပေးသင့်တဲ့သူဟုတ်မဟုတ်သေချာစီစစ်နိုင်မှုကိုလည်းစူးစမ်းဆောင်ရွက်နေတယ်ဆိုတဲ့အကြောင်းကိုလှိုင်းသာယာမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးမြတ်မင်းသူကပြောပါတယ်
။လှိုင်းသာယာမှာအခြားနေရာမှာမတူတဲ့ပြဿနာကလူကြီးတအားများပြားတဲ့ပုံမှာတော့စီရင်ကောက်တဲ့အပိုင်းမှာတော့အခက်အခဲတွေရှိတယ်။ဒါနဲ့မြေပြင်မှာအခုကဘာတွေဖြစ်နေရဆိုတော့တကယ်စားနိုင်တောင်းနိုင်တဲ့ပုံစံတွေကလည်းပဲနိုင်ငံတော်ကထောက်ပံ့ပေးတယ်အခြေခံလူဒန်းစားဆိုတဲ့စကားလုံးနဲ့သူတို့ကလုံချင်တဲ့ပြဿနာဖြစ်နေကြတယ်ဗျ။တောက်တဲ့လူတွေမှလည်းတော်တော်လေးတော့အခက်အခဲရှိပါတယ်ဒီပြဿနာတွေကိုလည်းပြန်လည်းရှင်းပြရတဲ့အခက်အခဲတွေလည်းအများကြီးကြုံတာပေါ့ဗျာ
။နိုင်ငံတော်ရဲ့ချမှတ်ထားတဲ့အမူဝါဒတွေနဲ့မလွဲအောင်ဒီကြံကာလတွေထဲမှာဘလို့ထောက်ပံ့မှုကမှမရဘူးတခြားဘယ်နေရာကမှဝင်ငွေမရှိတဲ့သူတွေကိုစီရင်ကောက်ပြီးထောက်ပံ့ပေးတာကအထူးရောက်ဆုံးဖြစ်ပြီးဒီလိုအတိအကျဖြစ်နိုင်ဖို့အတွက်ဆယ်အိမ်မှုယာအိမ်မှုတွေကအဓိကအရေးကြီးတယ်လို့ဦးမြတ်မင်းသူကဆက်ပြောပါတယ်။ပုံမှန်ဝင်ငွေမရှိတဲ့အခြေခံလူဒန်းစားတွေကိုအိမ်ထောင်တစုစီအတွက်ဆန်ရှိပြီးစီ90ကျပ်သားစား90ကျပ်သားပဲတစ်ပိတ်သားကျပ်သွန်တစ်ပိတ်သားထောက်ပံ့ပေးမှာဖြစ်ပါတယ်။ပချင်းပြည်နယ်ဖားကန်ဒေသမှာတော့ဒီကနေ့ကောက်ယူထားတဲ့စည်ရင်းစုပေါင်းအရာထောက်ပံ့ပေးဖို့လိုအပ်တဲ့အိမ်ထောင်စုပေါင်း 32,000 ကျော်ရှိပါတယ်။ဖားကန်ဒေသမှာလည်းပြောင်းရွှေ့အလုပ်သမားတွေများတဲ့အတွက်ဒီလိုစည်ရင်းကောက်ယူတာတွေလုပ်တဲ့အခါမှာတွေ့ကြုံရတဲ့အခက်အခဲကိုဖားကန်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးတင်ဆိုးကအခုလိုပြောပြပါတယ်
။ခင်ဗျာကျွန်တော်ရှိမှာမိုက်ဂရန့်တွေများတယ်ဗျ။မိုက်ဂရန့်တွေဆိုတာခုနပြောကျွန်တော်ရင်မဆေးတွေပေါ့ဗျာ။ရင်မဆေးတွေကဟိုမော်ဂျူမော်ကြားတွေနော်ဒီမာတွေဟိုရှေ့ပြောင်းလူသမားတွေပေါ့ဗျာ
ရှေ
့ပြောင်းလူသမားတွေအများကြီးနေခါကျွန်တော်ရှင်းကောက်တဲ့ခါမှာလည်းအခက်ခဲအားလုံးကြီးပါတော့ပါဖို့တော့တော်တော်လေးခက်ခဲနေကြဗျာဘာလို့ဆိုတော့ကောက်ရှင်းကောက်ရတဲ့ခါမှာလည်းကျွန်တော်တို့တရက်ပဲအချိန်ပေးပြီးမှကောက်ရတဲ့ခါကျတော့အဲ့လိုလိုခက်ခဲတော့ရှိတယ်ဗျာဟုတ်ကဲ့နောက်တစ်ခုကလေဟိုကျွန်တော်ရှင်းမှာကြတော့အဲ့လိုမျိုးဗျာပြန်ကျင်းနေတယ်ဗျာရှင်းကောက်ဖို့လည်းခက်ခဲတယ်နောက်တစ်မှတ်တစ်ခါဟိုအဲခုနကကျွန်တော်တို့ခေါင်းဆောင်ညွန်ကြားတာကအခြေခံလူသားစားဆိုတဲ့ခါတော်တော်များများဆုံးကလည်းအခြေခံလူသားစားဒီပဲဖြစ်ပါတယ်ဗျာအဲ့တော့ကျွန်တော်တို့အဲ့ကကြံကောင်းကြံနေနိုင်ပါတယ်เนาะကျွန်တော်ရှင်းနေပါတော့ကြံကောင်းကြံနေနိုင်တယ်ဒါပေမဲ့ကျွန်တော်အတတ်နိုင်ဆုံးတော့အဲဒီထောက်ပံ့ပေးနိုင်အောင်တော့ကျွန်တော်ကြိုးစားပြီးတော့မှဒါဆက်အောင်ချွေးရမှုနဲ့ပူပေါင်းမှုနဲ့ကျွန်တော်တို့ဒီလိုကောက်ခံကြတာဖြစ်ပါတယ်ဗျဟုတ်ကဲ့
ဒီလိုထောက်ပံ့ပေးတဲ့အခါမှာမလိုလားအပ်တဲ့လေလွင့်မှုတွေကြံ့ကြာမှုတွေအကြိလိုက်စားမှုတွေမဖြစ်ပေါ်စေရေးအတွက်တိုင်းဒေသကြီးပြည်နယ်အစိုးရတွေရဲ့ကြီးကြပ်မှုနဲ့စည်ရင်းကောက်ယူတာထုတ်ပိုးတာပို့ဆောင်ပေးတာတွေကိုဌာနဆိုင်ရာအဖွဲ့အစည်းတွေကုန်သည်များနဲ့စက်မှုလက်မှုလုပ်ငန်းရှင်များအသင်းချုပ်လူမှုရေးအသင်းအဖွဲ့တွေပရဟိတလူငယ်အသင်းတွေနဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့အစိုးရကထုတ်ပြန်ထားပါတယ်။ကျွန်မအိမ်တနာထွန်းမှာရန်ကုန်ကနေသတင်းပေးပို့ပါရစေ။